1382ခုနှစ်ကဆူလာပြည်ကျောင်း15ရက်နေ့2009မေလ23ရက်စနေနေ့အမှတ်17 12သီရိမင်္ဂလာလမ်းသွယ်နှစ်ပြည်ရိတ်မောင်ကမာယုမြို့နယ်ဘိုးကျော်ဒေါခင်မမမိသားစု၏နေအိမ်အတွင်း၌ဆင်ကျင်းပါပြုလုပ်အပ်သည့်ဓမ္မပူဇာခန္ဓာဝယ်ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေထုံနှုတ်ပြီးတော့တရဏကိုယ်ွယ်မှုရဲ့အဓိပ္ပာယ်ဆိုတာဒီနေ့ရှင်းနေဟောပြောပေးပါလောကလူသားတွေအားလုံးဟာအကူစရာရှာကြတာတော့ထုံးစံကြီးပွားနေတဲ့လူကလည်းပဲမိမိရဲ့ကြီးပွားနေတာကိုဆက်လက်ထိန်းသိမ်းနိုင်ဖို့အတွက်ဆက်လက်ကြီးပွားနေဖို့အတွက်အကူရှာကြပြန်မကြီးပွားသေးတဲ့လူတွေကလည်းကြီးပွားခြင်းလို့အကူရှာကြပြန်ပညာတက်ပြီးသားပုဂ္ဂိုလ်ကလည်းမိမိတက်ပြီးသားပညာအသုံးဝင်ဖို့အကူရှာကြပြန်ပညာမတက်သေးတဲ့လူတွေကလည်းပညာတက်ဖို့ဆိုအကူရှာကြလောကီရေးရနဲ့ပတ်သက်ပြီးတော့စီးပွားရေးလူမှုရေးဆိုလို့အောင်မြင်ပြီးသားပုဂ္ဂိုလ်တွေကလည်းပဲဆက်လက်အောင်မြင်နေဖို့တည်တံ့နေဖို့အာကိုရရှာကြတယ်။မအောင်မြင်သေးတဲ့လူတွေကလည်းအောင်မြင်ဖို့ဆိုပြီးအာကိုရရှာ။လောကတလောကလုံးခြုံကြည့်မယ်ဆိုရင်လူတွေအားလုံးဟာအာကိုရအောင်ရှာနေကြတယ်အတိတ်ပဲရတာပေါ့နော်။အဲတော့အာကိုရတွေဘာလို့ရှာကြတာတော့လို့မေးလို့ရှိရင်တော့ရည်ချက်တွေတော့အမျိုးမျိုးပေါ့ကဘာဥကာလကိုပြန်ကြည့်မယ်ဆိုလို့ရှိရင်လောကလူသားတွေဟာအာကုန်မှုရှားလာကြတာတကယ်အစ်စ်ကတော့အမှန်မသိတာဒါအဓိကအသိဉာဏ်ဘက်ကအာနေနေအကြောင်းအရာတစ်ခုကိုအမှန်ကမသိခြင်းဟာအာကုန်မှုရှားခြင်းရဲ့အကြောင်းတစ်ခုအရင်းပဲဒါကြောင့်မြတ်စွာဘုရားကဓမ္မပရဒေသနာတော်မှာဘဟုံဝေတရဏံယန္တိပပ္ပတာနိဝနာနိသာအာရမရုခစေတယာနိမနုဿဘယံတိစီတာအဲ့ဒီမှာစကားလေးတစ်ခွန်းရှိတယ်ဘုရားဟောတာမနုဿဘယံတိစီတာအကြောက်တရားကလူတွေကိုလွှမ်းမိုးလာတယ်ခုနအကြောက်တရားဆိုတာကြီးပွားပြီးသားလူကလည်းဆုံးရှုံးသွားမှာကြောက်တယ်တော့ကြည်ပွားသေးတဲ့လူကလည်းဆက်လက်ဆင်းရဲနေမှာကြောက်တယ်။အဲတော့ဒီအကြောက်တရားတွေကိုအခြေခံပြီးတော့အာကုန်မှုကိုရှာကြတာ။ဒါကြောင့်မလို့ဒီလူတွေကကိုယ်ကွယ်မှုတွေကဘာမှအများကြီးဖြစ်နေတယ်။မြန်မာနိုင်ငံမှာပြောမယ်ဆိုလို့ရှိရင်ဘုရားမြတ်စွာသာသနာတော်မရောက်ခင်ကလူတွေဘာကိုယ်ဝယ်ကြတာဆို။အစင်လာရက်နတ်ကိုဝယ်ကြတယ်တောတွေတောင်တွေကိုဝယ်ကြတယ်သစ်ပင်တွေကိုဝယ်ကြတယ်ဒီကနေ့တောင်မှဆာအနီမနစ်ဆန်ဆိုတာဒီကိုဝယ်တဲ့အစင်လာတွေတစ်ခုရှိတချို့ဆိုလို့ချင်းတရိษံတွေတောင်ကိုဝယ်ရအနေနဲ့ကိုဝယ်နေကြတာရှိတယ်ပေါ့အဲအိန္ဒိယမှာဆိုပိုများတယ်ပေါ့အဲတော့လူစင်စစ်ကတောင်တရိษံကိုကိုဝယ်ရတယ်ဆိုတဲ့လူတွေရဲ့အတွင်းလူတွေရဲ့အသိဉာဏ်ကိုယ်ကိုအားထားမှုနဲ့ပတ်သက်လာရင်ဘလို့ဒီနှိမ့်ချသလဲဆိုဒီကနေ့ခေတ်မှာလည်းပဲတကယ်ပညာဓာတ်ဆိုတဲ့ပုဂ္ဂိုလ်ကိုကြည့်အောင်ကိုယ်ကိုမှုနဲ့ပတ်သက်လာလို့ရှင်နော်ဘာမှကိုအဆင်မရှိသေးတဲ့အနေအထားမျိုးရှိနော်ကိုယ်ကိုမှုနဲ့ပတ်သက်လာလို့ရှင်ဒါမှမဟုတ်ဘာသာရေးနဲ့ပတ်သက်လာလို့ရှင်အကြောင်းအကျိုးဆင်ញင်မှုအားအမတန်နဲ့သွားပြီးအစင်လာယုံကြည်ခြင်းပေါ်မှာပဲယက်တည်နေကြတယ်အဲ့ဒါကြောင့်မလို့လောကလူတွေကိုယ်ကိုယ်ရရှားနေတယ်ဆိုတာဟာအခြေခံအကြောင်းကတော့ကြောက်တရားပဲဒါပြင်ကြောက်တာကဘာကြောင့်ကြောက်တာတော့ဆိုမသိလို့ကြောက်တာအဖြေကိုမသိဘူးအမှန်ကိုမသိဘူးမှန်မသိသည့်အတွက်ကြောင့်ကိုယ်ကိုယ်ရဟာအပြင်မှာရှိတယ်လို့ထင်ပြီးအပြင်မှာရှားတယ်မြတ်စွာဘုရားကတော့အကြောင်းနဲ့အကျိုးအကောင်းနဲ့ဆိုးဆင်းခြင်းစဉ်းစားပြီးတော့အကြောင်းတရားတွေကိုအမှန်သိရှိတဲ့အခါသစ္စာဗျာကအာကိုးစရာဆိုခုထဲမှာပဲရှိတယ်လို့ဟောတာအဲ့ဒီမှာထူးခြားချက်ကလောကလူသားတွေကအာကိုးစရာဆိုအပြင်မှာပဲရှာနေကြတယ် ဒီမှာမဲ့လူတယောက်ထူးထူးချွန်ချွန်ဖြစ်လာရင်အဲ့ဒီပုဂ္ဂိုလ်အာကိုကြတယ်အာကိုပုံအာကိုနည်းရလည်းပဲတချို့ကြတော့လုံးဝအာကိုတာမျိုးရှိတယ်ဆိုပါစို့အာကိုပုံအာကိုနည်းရလည်းမတူဘူးပေါ့လေတချို့ကြတော့ဘာပြောပြောဒီပုဂ္ဂိုလ်ပြောတာအမှန်ပဲလို့ဆိုပြီးတော့အကုန်လုံးကိုယ့်ရဲ့စဉ်းစားဉာဏ်ကိုထည့်မသုံးတော့ဘူးနဲ့ဒီပုဂ္ဂိုလ်ပေါ်မှာပုံအပ်တာသူပြောရင်ကောင်းတာပဲဖြစ်စေဆိုးတာဖြစ်စေအကုန်အကောင်းကြီးပဲလို့ဒီလိုယူဆပါအဲ့ဒါဟာဘာကိုပြတာလဲဆိုအသိဉာဏ်အားနည်းမှုကိုပြတာမြတ်စွာဘုရားကဒီကာလမတုတ်တံမှာဆိုရင်မာတမနောနောခရုဒီပုဂ္ဂိုလ်ကဒုကိုပဲတဲ့ဆရာပဲပဲဆရာတော်ကြီးပဲလို့ဆိုပြီးတော့ဒီလိုပြောရင်ဒီပြောတဲ့စကားကိုပြောတဲ့အတိုင်းလက်ခံရမှာမဟုတ်ဘူးတဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားမှလို့ပြောတာမြတ်စွာဘုရားကအလုံးကိုပွင့်လင်းနေအမှန်တရားကိုရှာဖွေတဲ့နေရာမှာဒီအစင်းလာယုံကြည်မှုတွေကိုအလုံးဖယ်ရှားပြီးတော့မြတ်စွာဘုရားအမှန်တရားဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့ဆင်ခြင်စဉ်းစားဖို့လမ်းဖွင့်ပေးထားတယ်နော်တချို့ကိစ္စလေးတွေကအော်ဒါလေးတွေကမှတ်လောက်သားလောက်ရှိတယ်ဆိုပြီးတော့ဟုတ်လို့တယ်ဆိုအကြောင်းကျညင်ညွတ်တယ်ဆိုပြီးတော့လူတွေလက်ခံထားကြတယ်သို့တော်လည်းဒါလည်းအမှန်တရားကိုရှာတဲ့နေရာမှာတကယ်အရေးပါတဲ့ဟာမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားကကိုယ်ပိုင်လက်တွေ့သိတဲ့အချက်လက်ပေါ်မှာသာလေအတည်ပြုဆုံးချရမယ်လို့ဒီလိုဟောတယ်ဒါတော်တော်ကိုအတိတ်ပဲရှိတဲ့စကားပေါ့နော်ဒီကနေ့ခေတ်မှာလည်းကဘာမှာတကယ်နာမည်ကြီးပါလေဆိုတဲ့ပညာဓာတ်လို့အများကစကောလာလို့ယုံကြည်ထားတဲ့ပုဂ္ဂိုလ်ကြီးတွေတောင်းပါပဲအစင်လာယုံကြည်ချက်ဆိုအောင်ကြီးကိုကြော်လွားပြီးတော့မသွားနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ဟိုအမှောင်သိမှုဆိုတဲ့ပညာစွမ်းအားအားနေနေတော့အကန့်အသတ်ရှိနေတော့ဒါတွေကိုဘောင်းတွေကိုကြော်သွားနိုင်တာကတော့မြတ်စွာဘုရားတပါးပဲရှိတယ်။အစင်လာတွေအလုံးကိုကြော်ပြီးတော့အကိုရအစစ်စီမိမိရဲ့တန်တမ်းမှာပဲရှိတယ်လို့မြတ်စွာဘုရားဟောတဲ့တရားထဲမှာအတ္တဟိအတ္တနောနာထောကောဟိနာထောပရောတိမြတ်စွာဘုရားကတကယ့်ကိုအတိအလင်းဟောတာကိုယ့်ရဲ့ကိုယ်ကိုယ်ရအစစ်ဟာကိုယ်ပဲလို့ဆိုတာကိုအကုကိုဖို့ပြောတာပါအမှန်တော့ကိုအကုကိုဖို့ပြောတာဟိုရသောအဖြစ်အာကိုရာဆိုရှာတာအပြင်မှာပဲရှာကြတယ်အတွင်းမှာမေ့ထားကြတယ်ကိုယ့်ရဲ့စွမ်းအားတွေဒီအာကိုလောက်တဲ့စွမ်းအားတွေကို့မှာရှိနေတာရှိမှမသိတဲ့အနေအထားမျိုးပေါ့ဒါကြောင့်မြတ်စွာဘုရားအတ္တဒီပါဘိက္ခဝေဝိဟရတအတ္တတရဏကိုကိုကိုအာကိုပြီးနေလို့ဒီလိုဟောတာတခါတော့ကရှင်သာရိပုတ္တရာပြိဋိဘံစံသွားတဲ့အခါကျတော့ရှင်အနန္ဒာကပြောတယ်။ရှင်ဘုရားအဲ့ရှင်သာရိပုတ္တရာမရှိတော့တပည့်တို့အမတန်မှအားရရော့သွားတယ်နော်။ရှင်သာရိပုတ္တရာမထေရကိုအားကိုးနေတာ။အမတန်မှစိတ်အားရငြိရတယ်ဆိုတော့မြတ်စွာဘုရားလေးပါအောင်တဲ့သာရိပုတ္တရာကမင်းတန်တန်ကနေပြီးတော့သီလတွေ၊သမာဓိတွေ၊ပညာတွေဓာတ်တွေကိုယူသွားသလားတဲ့ဆိုတော့အဲ့ဒါလို့တော့မဟုတ်ပါဘူးဗျာတဲ့ရှင်သာရိပုတ္တရာစီကားတဲ့တပည့်တော်တို့တရားဓမ္မတွေနားနေရတော့အဲ့ဒီသူဟောတဲ့တရားဓမ္မတွေနားရတဲ့အနေထားမျိုးတွေတပည့်တော်ဆုံးရှုံးလို့ဒါကြောင့်မို့စိတ်မကောင်းဖြစ်ရတာပါဆိုမြတ်စွာဘုရားပါဟောလို့ဆိုပုဂ္ဂိုလ်စရာအာကိုလို့ရှိရင်ဘယ်တော့မှမမြဲဘူးတဲ့ဟုတ်တယ်မြတ်စွာဘုရားဟောတာတကယ်မှန်ဖះကိုအာကိုနေတယ်ဟောဖះပြိဋိဘံဆံသွားပြီရှင်သာရိပုတ္တရာအာကိုတယ်ရှင်သာရိပုတ္တရာမရှိတော့ဘူးရှင်မောကလံအာကိုရှင်မောကလံမရှိဘူးပုဂ္ဂိုလ်ဆိုတာတစ်ခုမှတည်ရဲတာမရှိဘူးတဲ့အဲ့တော့တကယ်အာကိုရမှာကဓမ္မပဲဓမ္မကဘယ်မှာရှိတာလဲဆိုကုသဏမှာရှိဓမ္မအာကိုတာကမှသာဝရအာကိုရဖြစ်တယ်ပုဂ္ဂိုလ်အာကိုတာဆိုအတိုင်းတာတစ်ခုရတာဖြစ်တယ်လို့ဒီလိုဟောတာသိပြီးတော့ reasonable ဖြစ်တာပေါ့မြတ်စွာဘုရားဓမ္မကိုပဲအာကိုဆိုပြီးတော့ဒါဖြင့်ဓမ္မကိုအာကိုတယ်ဆိုတာကိုယ့်ကိုယ်ကိုအာကိုရှင်အနန္ဒာကိုအဲ့ဒီရှင်သာရိပုတ္တရာပြိဋိဘံသံဃာနဲ့ပတ်သက်ပြီးမြတ်စွာဘုရားအတိအလင်းဟောထားတယ် တခါမြတ်စွာဘုရားကဒီယုံကြည်အားကိုးမှုနဲ့ပတ်သက်လာလို့ရှိရင်ကိုရောမြတ်ကိုရောတိုင်တောင်းမပဲငါပြောတယ်ငါဟောတယ်ဆိုပြီးတော့မင်းတို့လက်မခံနဲ့အောင်စူးစမ်းအောင်ဆိုဆိုခေါင်းဆောင်ဖြစ်ပြီးတော့ဘာသာရေးခေါင်းဆောင်ထဲမှာဝေဖန်ခိုင်းတာဘုရားတစ်ပါးပဲရှိတယ်။ဂျန်တဲ့ခေါင်းဆောင်တွေကဘူးမအဝေဖန်မခံရဲဘူးပေါ့။ငါပြောတာလုပ်ငါပြောတာမှတ်ငါပြောတဲ့အတိုင်းလုပ်ဆိုတာတွေပဲများတယ်ပေါ့။မြတ်စွာဘုရားအဲ့လိုမဟုတ်ဘူး။ငါ့ကိုလည်းပဲအဲ့ဒါစဉ်းကျင်စဉ်းစားကြည့်။ဒီခါတော့ကဟိုပူရာယီဆိုတဲ့ပုဂ္ဂိုလ်တူကမြတ်စွာဘုရားကိုကြည်ညိုတဲ့အထက်မှာမြတ်စွာဘုရားကဘာလို့ကြည်ညိုတာတော့ဆိုဟောရှင်ဘုရားတောအကြောင်းဒီမှာနေတယ်တထပ်ပဲဖုံးမိတယ်ဆိုတော့ဒီအကျင့်တရားတွေနဲ့ကြောင်းမလို့မြတ်စွာဘုရားကိုဒီလိုကြည်ညိုတာပါဆိုတော့မြတ်စွာဘုရားဘာပြောတော့ဆိုဟေးငါရတာတဲ့ပုဂ္ဂိုလ်ရှိသေးတယ်တဲ့ငါအဲ့ဒါကြည်ညိုမယ်ဆိုလို့ရှင်ငါရတာတဲ့ပုဂ္ဂိုလ်ရှိသေးတယ်ငါကတခါတလေမျိုးချောင်းရွာချောင်းမှာနေသေးတယ်တသက်လုံးတောအကြောင်းနေသွားတယ်ငါတပည့်တွေရှိသေးတယ်တဲ့ဒီလိုမရှိတာနော်ပြီးတော့ပန္နကုသင်္ကန်းဝတ်လို့ကြည်ညိုမယ်ဆိုလို့ရှိရင်ရသက်ပံပန္နကုသင်္ကန်းဝတ်သွားတယ်ငါတပည့်တွေရှိသေးတယ်ငါကတခါတရံတခါတကမတွေလှူတဲ့သင်္ကန်းဝတ်သေးတယ်တဲ့ဟောမြတ်စွာဘုရားကဒီအကျင့်တောင်းမပဲကိုယ်တပည့်တွေနဲ့ရှင်ပြီးတော့အဲ့လိုတာတဲ့ပုဂ္ဂိုလ်တာတယ်လို့ပြောသေးတယ်အေးယဟန်တန်ဃာတွေထဲမှာလည်းအမြဲတမ်းပဲဆုံးခံတဲ့ဆုံးကိုပဲစားတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိတယ်တဲ့တစ်လုံးတစ်ကားတော့မှပြင်တာဖိတ်တာကိုလက်မခံပဲနဲ့ဆုံးခံစားတဲ့တပည့်တွေရှိတယ်။ငါကတစ်ခါတလေကျတော့အပြင်ဖိတ်လက်ခံပြီးတော့စားရတာရှိသေးတယ်။အကယ်၍သာချီညိုမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးကပိုးချီညိုလိုက်တာပေါ့လို့မြတ်စွာဘုရားတစ်ခါဟောတယ်။အဲ့တော့တကယ်တော့မြတ်စွာဘုရားကတာတာဘာလို့ဆိုလို့ရှိရင်ဟောဒီနိဗ္ဗာန်ရောက်ကြောင်းလမ်းစာကြီးဒီအစိမ့်မှန်လမ်းကြောင်းကြီးကိုပထမဆုံးတီထွင်ပြီးခေါ်ပြောတဲ့အနေနဲ့မြတ်စွာဘုရားကိုအကူကြတာကိုချင်းသီလနဲ့ပတ်သက်လာလို့ရှိရင်လည်းမြတ်စွာဘုရားကိုမှီတဲ့ပုဂ္ဂိုလ်မရှိဘူးတမာတိနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားကိုမှီတဲ့ပုဂ္ဂိုလ်မရှိဘူးပညာအရာနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားကိုမှီတဲ့ပုဂ္ဂိုလ်မရှိဘူးခုနအပေါ်ရန်အကျင့်လေးတွေနဲ့ချီးကျူးမယ်ဆိုရင်မြတ်စွာဘုရားရဲ့ပူချီးကျူးကြကောင်းတဲ့ပုဂ္ဂိုလ်တွေရှိတယ်လို့မြတ်စွာဘုရားဒီလိုခေါ်တာနော်အဲ့တော့ဆိုလိုတာကသီလသမာဓိပညာဆိုတာကိုတွင်းရဲ့အင်အားစုတွေပဲကိုယ်တဏ္ဍာမှာရှိတဲ့အင်အားစုတွေကိုယ်တဏ္ဍာမှာရှိတဲ့အင်အားစုတွေကိုအာမကိုပဲနဲ့အပြင်ဘက်ကိုအာကိုနေကြတာအများဆုံးပဲဒီခေတ်မှာမဟုတ်ဘူးခေတ်တိုင်းခေတ်တိုင်းလူတွေအများစုအလုံးလောကမှာရှိကြတဲ့ပုဂ္ဂိုလ်တွေအားလုံးဟာကိုယ်တဏ္ဍာမှာရှိတဲ့အင်အားစုတွေကိုအာကိုဖို့နဲ့အပြင်ကိုအာကိုဖို့စိတ်ဝင်စားနေကြတယ်အပြင်ကဟာကိုပဲအာကိုစရာလို့ထင်မှတ်နေကြတယ်အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကအတ္တဒီပါဘိက္ခဝေဝိဟရထာအတ္တတရဏဘုရားဟောလိုက်တာဧကုကုကိုအာကိုပြီးတော့နေကြကုကုကိုသာအာကိုရအစစ်ဖြစ်တယ်နောက်ပြီးတော့ဆက်ပြီးဟောသေးတယ်အနညတရဏကျန်တာတွေကိုတခုမှအာမကိုနဲ့လို့ပြောတာနော်အနေညသရဏအဲ့တော့ကိုယ့်ကိုအာကိုရမှာဆိုတော့ဘာကိုပြောတာတုံးလို့ဆိုရှင်းအောင်လို့မြတ်စွာဘုရားထပ်ဟောတယ်ဓမ္မတိပါဘိက္ခဝေဝိဟရထဓမ္မသရဏကိုယ်တဏ္ဍာမှာရှင်းသုံးလို့ရတဲ့တရားဓမ္မကိုအာကိုလို့ပြောတာကိုယ့်ကိုအာကိုဆိုတာကိုယ့်ရဲ့တရားကိုအာကိုကိုယ့်ရဲ့တရားဆိုတာကိုယ့်ရဲ့စွန့်ဤတတိနဲ့ရရှိထားတဲ့ရှင်းသုံးတဲ့လိုက်နာရှင်းသုံးရမယ့်အချက်လက်တွေဒါတွေကိုဆိုလိုတယ်ဒါရီယာအားလုံးဟာကိုယ်တွင်မှာပဲရှိတယ်။သို့သောရှေးခေတ်ကနေစပြီးဒီကနေ့ခေတ်ထီအောင်လောကလူသားတွေဟာအစွမ်းတကူနဲ့ပတ်သက်လာလို့ရှိရင်ပြင်ပကအဲအားတွေကိုသိပြီးတော့ယုံကြည်ကြတယ်ပေါ့။ယုံကြည်သည့်အတွက်ကြောင့်မမရဲနေဖြစ်ကြတယ်။ဆိုပါစို့အေးဒီပုဂ္ဂိုလ်အားဖြင့်ဘုံတကူချီးတယ်ဒီပုဂ္ဂိုလ်အားဖြင့်လူရဲ့စိတ်ကိုသိတယ်ဒီပုဂ္ဂိုလ်ကလည်းကြိုတင်ပြီးတော့ဟောနိုင်တယ်ပြောနိုင်တယ်ဆိုပြီးဟောသူပြောတာသူကသူစွမ်းအားပဲသူစွမ်းအားနဲ့ကိုယ်လည်းမဆိုင်အဲ့ဒီလိုမဆိုင်တာကိုမသိနိုင်ဘူးလို့ ဒီပုဂ္ဂိုလ်ကအရာရာကိုဖန်တီးနိုင်တယ်လို့ဆိုပြီးတော့ဩသူ့နောက်ကနေစုပြုံလိုက်ပြီးကိုကျင့်ရမယ့်တရားကိုမေ့ထားကြတယ်ဒါလောကမှာဖြစ်နေတာဒီတိုင်းအဲဒီနတ်ကြီးကတော့တကူကြည့်တယ်အရာရာအကောင်းဆုံးအကြောင်းကျိုးတွေကိုဖန်တီးပေးနိုင်တယ်ဆိုအာအဲ့ဒီနတ်ကြီးကိုဝိုင်းပြီးတော့ပူဇော်ကြတာပေါ့ဒါခုမှမဟုတ်အစင်လာကိုအဲ့ဒါလို့ဖြစ်တယ်ဟောအစင်လာကိုအဲ့လိုဖြစ်တယ်တကူကြည့်ရင်ကြီးတဲ့ပုဂ္ဂိုလ်နောက်လိုက်တယ်ယုံကြည်တယ်ဟိုဘာပြောပြောသူပြောတာအကုန်လိုက်လုပ်တယ်ဆိုတော့ဟောမမရင်းရင်းနေအကုန်လုံးဖြစ်ကုန်တတ်တယ်တကယ်ကိုမြတ်စွာဘုရားအင်အားစုဆိုတာကိုယ့်ရဲ့တဏ္ဍာကရှိတယ်လို့ဒီလိုဟောတာအဲ့တော့ဒီကနေ့ခေတ်မှာဒီဘုရားဘာသာဝင်သူတော်ဆင်တို့အနေနဲ့မြတ်စွာဘုရားကအာကိုရာဆိုပြီးတော့ပြောထားတာသုံးခုရှိတယ်ပေါ့အလုံးခဏတရားချက်ခင်သူတော်စင်ပြိတ္တတို့ဆိုသွားတဲ့ထင်မှာဗုဒ္ဓံတရဏံကိစ္ဆာမိမြတ်စွာဘုရားကိုအာကိုရာလို့အတိမပြုပါတယ်အဲ့တော့ဒါသူတော်ဘာကိုအာကိုခိုင်းတာလားလို့ခဏဒေသနာနဲ့ပြန်ကြည့်မြတ်စွာဘုရားကကိုယ့်ကိုအာကိုလို့လည်းပြောတယ်ဘုရားကိုအာကိုလို့ပြောတယ်ဆိုတာအဲ့ဒီဟာနှစ်ခုဟာဆန့်ကျင်မနေဘူးလားလို့စဉ်းစားစရာရှိတယ်အေးမဆန့်ကျင်မြတ်စွာဘုရားကိုအာကိုတယ်ဆိုတာအတိုင်းတာတစ်ခုပြောဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ရဲ့ခေါ်ပြောချက်တွေကိုသိမှကိုယ်ကိုယ်တိုင်ကအသိဉာဏ်မရှိအသိဉာဏ်ရဖို့အတွက်မြတ်စွာဘုရားကိုကိုယ်ခွေမြတ်စွာဘုရားကိုကိုယ်ခွေတယ်ဆိုတာအမှန်တရားကိုသိဖို့အတွက်ဆရာသမားအနေနဲ့ဒီကိုယ်ခွေတဲ့သဘောမျိုးအဲ့ဒီနေရာမှာလည်းပဲအရာရာအကုန်လုံးမြတ်စွာဘုရားကတကောအာနာပါဝါတွေပေးလို့ကိုယ်ွယ်တဲ့ဟာမျိုးမဟုတ်ဘူး။ဥပမာတခြားဘာသာတွေဆိုရင်ဘုရားကိုယ်ွယ်တယ်ဆိုတဲ့အစင်ပါတော့ဆိုလို့ရှိရင်အာလောဟာဒီဘဝရလာတဲ့ချမ်းသာဒုက္ခဒုက္ခချမ်းသာတာရောဆင်းရဲတာရောဘုရားသခင်ရဲ့အလိုတော်ကြပဲဆိုပြီးအကုန်လုံးဟာအာလောဟာဘုရားကဖန်ဆင်းတာတို့ဘုရားကပေးတာမကောင်းတာဖြစ်ရင်လည်းအေးဘုရားကဒဏ်ခတ်တယ်ကောင်းတာဖြစ်ရင်လည်းဘုရားကဆုလက်ပေးတယ်။ကိုယ်လုံးပုံပြီးတော့ဘုရားပေါ်မှာပုံချတယ်။အကောင်းဆုံးအကြောင်းကျိုးမှန်တယ်များဘုရားပေါ်မှာကိုယ်။ဒီဘုရားဘာသာဘုရားတရဏံကိစ္ဆံကြီးဆိုအဲ့ဒါမျိုးမဟုတ်ဘူးလေ။အမှန်တရားကိုသိဖို့အတွက်ရသော်ဘုရားကိုယ်ပဲ။ရသော်ဘုရားကအမှန်တရားကိုရှင်းရှင်းပြောပြ။ဒါမို့ဘုရားဆိုတဲ့စကားလုံးကိုကသိသူလို့အထိပ္ပယ်ရ။ Awaken ရှင်းဦးစွာနိုးကြားလာသူအတိတရားကိုပထမဆုံးရရှိလာသူဆိုတဲ့အတိတ်ပဲဗုဒ္ဓဆက်စံလုံးကိုသုံးအမှန်တရားကိုသိရှိအဲ့ဒီအမှန်တရားကိုသိရှိဖို့ဆိုတာတော့ဒါအမှန်တရားကိုသိရှိတဲ့ပုဂ္ဂိုလ်ကိုမစိကပ်ဖဲနဲ့အမှန်တရားကိုသိရှိဖို့ဆိုတာဖြစ်တယ်အဲ့တော့အတိုင်းတာတစ်ခုရမြတ်စွာဘုရားကိုချင့်ကပ်တယ်ကိုယ်ဝယ်တယ်ဆိုတာအတိုင်းတာတစ်ခုရကိုယ်ကိုခိုင်တာဘုရားအဲ့ဒီအတိုင်းတာကဘာလို့ဆိုအမှန်တရားကိုသိဖို့ဘယ်လမ်းဟာသွားရမယ့်လမ်းလဲဘယ်လမ်းဟာမသွားရမယ့်လမ်းလဲရှောင်ရမှာကဘာလဲဆောင်ရမှာလဲဘာလဲအမှန်တရားဆိုတာဘာလဲဆိုတာသိရှိဖို့အတွက်မြတ်စွာဘုရားကိုကိုးကွယ်ရတာတခြားရည်ရွယ်ချက်တွေနဲ့ကိုးကွယ်ရင်တော့ဒါမှမှန်မှုပေါ့သူကဆိုတော့ဘုရားကိုကိုးကွယ်တယ်အာစီးပွားဥစ္စာတွေတိုးတက်တယ်တောင်းတကယ်တော့စီးပွားဥစ္စာတိုးတက်တယ်ဆိုတာပစ္စုပန်အခြေလေးခေါင်းတွေနဲ့အတိတ်ကကိုလုပ်ခဲ့တဲ့ကံတရားတွေပဲမှာအဲ့ဒါတွေကအဓိကအဲ့ဒီအင်အားစုတွေကဘယ်ဟာတွေဆိုတော့အတွင်းအင်အားစုတွေအပြင်ကလာတာမဟုတ်ဘူးနော်အခြေအနေကောင်းတွေဖြစ်လာတာလို့စီးပွားတိုးတက်ဖို့အခြေအနေကောင်းတွေဖြစ်လာတာဆိုတာလွန်ခဲ့တဲ့အတိတ်ဘဝကကိုလုပ်ခဲ့တဲ့ကုသကောင်းမှုတွေဟာကိုယ်တိုင်ကမှအကျိုးပေးဖို့ဆင်းရဲဖြစ်လာတာအဲ့ဒါဟာပြင်ဘက်ကအကြောင်းတရားတွေနဲ့ပေါင်းစပ်လိုက်တဲ့အခါအခြေအနေတွေအကုန်လုံးပြေးပြီးတော့တိုးတက်ကြီးပွားလာတာအဲ့ဒါကိုပဲသွားပြီးတော့ဘုရားကမားတယ်လို့သွားယူဆရင်နတ်ကမားတယ်လို့ယူဆရင်အပြင်ကိုသွားအာကိုရာရောက်ပြန်ရောဘသူကမှဘသူ့ကိုမမနိုင်တာဒါတော့တေချာတယ်ပေါ့မားတယ်ဆိုတာအတိုင်းအတာတစ်ခုဆိုပါစို့အကြံပေးနိုင်တယ်အကြံကောင်းပေးနိုင်တယ်ဥပမာစီးပွားရေးနားလည်တဲ့ပုဂ္ဂိုလ်ဟာဒီဟာလို့ဒါမလုံးနဲ့ဆိုအကြံပေးအဲ့ဒီအကြံအတွက်တော့အာကိုလို့ရပါတယ်ဘယ်ပဲလောက်မှကိုယ်တိုင်လို့ပညာရေးနဲ့ပတ်သက်လာလို့ရှိရင်လည်းအေးပညာတော်တဲ့ပုဂ္ဂိုလ်တွေစီအကြံကောင်းဉာဏ်ကောင်းယူရတယ်သူတို့စီကမသိသေးတာတွေကိုသိအောင်ကိုယ်သင်ယူတယ်သင်နေဆိုကြရကိုယ်အင်အားအသုံးချတာပဲအပြင်ကရတာမဟုတ်ဘူးတကယ်ကတော့ အတွင်းနဲ့အပြင်မှာအတွင်းကပို့ပြီးတော့အင်တာနယ်ကွန်ဒီရှင်းနဲ့အစ္စတာနယ်ကွန်ဒီရှင်းနှစ်ခုပေါင်းစပ်ပေါင်းစပ်တယ်ဆိုတဲ့ထင်နေရမှာအင်တာနယ်ကွန်ဒီရှင်းကပို့ပြီးတော့အဓိကကျတယ်ပါဝါမှန်တယ်များအင်တာနယ်ထဲမှာရှိဘူးအစ္စတာနယ်ကအခုညီလောက်ပဲရတယ်လို့ဒီလိုတွေပြောပါဘူးဟိုအပြင်ဆိုတာလောကအခုညီမပေးဘူးမဟုတ်ဘူးအပြင်ကအခုညီလေဥပမာပဲဆိုတော့အခုဒီကုန်းကြော်တို့ တိုက်ကြည့်ဆိုလို့ရှိရင်ဒီအစာဦးထဲမှာနေလို့ရှိရင်ဟောရသည်ဥရုဒန်းနေတက်တာတယ်เนาะကျမကြီးကောင်းလာတယ်ဆိုဒါသူကအကျိုးပြုတာလို့ခေါ်တယ်ပေါ့ဒါသူလုံးနိုင်တာအဲ့ဒါပဲပေါ့သို့တော့အတွင်းကအသိဉာဏ်ရှိဖို့ကြတော့ကိုလုံးဝမအောင်အပြင်ဘက်ကအကူအညီပေးတာတော့ရှိတယ်ပေါ့နော်အရေးကြီးဆုံးတကယ်အစ်အမှန် ဒီအဆုံးဖြတ်ကတော့ကိုယ့်ရဲ့အတွက်မှာပဲရှိတယ်လို့ဒီလိုမှတ်။အဲဒါကြောင့်မို့လို့ဗုဒ္ဓံတရဏံဂစ္ဆာမိဆိုတဲ့နေရာမှာဘုရားကိုကိုးကွယ်တယ်ဆိုတဲ့နေရာမှာပုဂ္ဂိုလ်ကိုကိုးကွယ်တဲ့သဘောမဟုတ်ဘူး။မြတ်စွာဘုရားရဲ့အတိညာဉ်ကိုမြတ်စွာဘုရားထံကအဆုံးမအော်ဝါဒတွေရဖို့မြတ်စွာဘုရားရဲ့လမ်းညွှန်ချက်တွေကိုလက်ခံကျင့်သုံးမယ်ဆိုတဲ့အနေနဲ့ဘုရားကိုကိုးကွယ်တယ hiti pawodane na ahidansa niwodane na yeso bya ga kudana ma phit paw la me be anyae ri akhet khe ri pyatana ri ma cha ya aw yeso bya hu a ko wa le အဲ့လိုအာကိုတယ်ဆိုတဲ့နေရာမှာမြတ်စွာဘုရားကတကုအာနာပါဝါကိုအသုံးပြုပြီးတော့အခက်ခဲတွေကိုကျော်လွှားစေတာလားဆိုတော့မဟုတ်ဘူးအဲ့တော့ကျော်လွှားစေတဲ့အင်အားကမိမိတဏ္ဍာမှာရှိတယ်သို့တော့မြတ်စွာဘုရားကဘာဟောတော့ဆိုဟိတေဘောတနေနာဒီလုတ်ဒီလုတ်တွေကလုတ်တဲ့နယ်လုတ်တဲ့နယ်တွေကိုလုတ်ဖို့ဆိုတော့မင်္ဂလာတော့မှာဆိုရင်မြတ်စွာဘုရားမလုတ်တဲ့နယ်နဲ့လုတ်တဲ့နယ်ခွဲဟောတယ်အတေဝနာသဘာလနာပဏိတာနိသတေဝနာဟောလူမိုက်ကိုမပေါင်းနဲ့မမီဝဲနဲ့မမီဝဲနဲ့မစိကတ်နဲ့ဆိုတာသူတို့ကိုဆရာမတင်နဲ့လို့ပြောတာနော်လူမိုက်ကိုဆရာမတင်နဲ့သူတို့စကားကိုနားမထောင်နဲ့သူတို့လုပ်တဲ့အလုပ်တွေလိုက်မလုပ်နဲ့ဒါပြောတာနော်အဲ့တော့လူမိုက်ကိုမပေါင်းနဲ့ဆိုပေါင်းတယ်ဆိုအတိတ်ကအဲ့ဒါမှဆိုလို့ဆရာတင်တာလို့မိတ်ဆွေဖြစ်လက္ခဏာလို့အဲသွားတူစားတူနေတူထိုင်တူသူအကြံဉာဏ်တွေယူတာတို့ဒါတွေကိုဆွလို့တာပေါ့အဲ့လိုမျိုးမလုပ်နဲ့လောက်ရမှာကပဏိတန်နဲ့စသေဝနာပညာရှိတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတွေနဲ့ပေါင်းသူတော်ကောင်းတွေရဲ့အကြံဉာဏ်တွေကိုယူလို့ဒီလိုဆွလို့တယ်လောက်ရမှာအကိုလောက်ရမှာဒီပဲကောအဲ့ဒီမှာမြတ်စွာဘုရားကမကောင်းတဲ့လူမိုက်ကိုပေါင်းခြင်းဖြင့်ရလာမဲ့အပြစ်အနာစာပြဿနာတွေမဖြစ်ရအောင်မပေါင်းနဲ့လို့ဒီလိုပြောတာပညာရှိသူတော်ကောင်းကိုပေါင်းခြင်းဖြင့်ဖြစ်ပေါ်လာမဲ့အကျိုးကျေးဇူးတွေရဖို့ရအတွက်ပညာရှိသူတော်ကောင်းကိုပေါင်းလို့အဲ့ဒါကိုပဲအာဟိတာစနိဝတ္တနေနာအကျိုးမဲ့ဖြစ်စေတဲ့အကြောင်းတရားတွေကိုခဲရှားပြီးတော့ကောင်းကျိုးချမ်းသာဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုမိမိတဏ္ဍာမှာဖြစ်ပွားစေဖို့မြတ်စွာဘုရားနိလန်းပေးတာအဲ့ဒီနီလံပေးတဲ့အနေနဲ့ဖယ်ရှားပြစ်တယ်လို့ဒီလိုပြောတာနော်အဲ့တော့မြတ်စွာဘုရားကိုကိုးကွယ်ရတဲ့ဆိုတဲ့အနေထားတစ်ခုဟာအဲ့ဒီအနေထားကိုဆိုလို့တယ်ဆိုပါစို့ယောဂဖြစ်လို့ဆရာဝန်စီသွားရတယ်ဆိုတာဆရာဝန်စီကအကြံကောင်းအညာကောင်းသွားတောင်းတာဟဲ့ဟုတ်ဟဲ့သူကတကယ်ယောဂသူကုပေးတာမဟုတ်ဘူးကုတာကဆရာကုတာပဲနော်တကယ်အနှစ်သာရပိုင်းချင်းဆရာဝန်ကဘလို့အကြံဉာဏ်ပေးပြီးကိုယ်ကစိတ်မသာဘူးဆိုရောကမပြောက်ဘူးလေအဲ့တော့ဆရာဝန်စီသွားတယ်ဆိုရဲရည်ရချက်ကဘာတော့ဆိုရင်ဒီယောဂဘာကြောင့်ဖြစ်တယ်ဆိုတာသိဖို့ရယ်ဘာတွေကိုရှောင်ရမယ်ဆိုတာသိဖို့ရယ်ဘယ်ဆေးတောင်းရမယ်ဆိုတာသိဖို့ရယ်ဒီအတွက်ပဲဒီတည်းမပေါ်ထို့တူပဲမြတ်စွာဘုရားကိုကိုးကွယ်တယ်ဆိုတာလည်းဒီတည်းမပေါ်ဖျားစီကတကိုးရီအာနာရီပါဝါရီရမယ်လို့ထင်ပြီးကိုယ်ကိုဟင်တော့ဒါမှားတာပေါ့နော်။ဟောအဲ့ဒီတော့မြတ်စွာဘုရားရဲ့အကြံဉာဏ်တွေတရားဓမ္မတွေကိုလက်ခံကျင့်သုံးဖို့ဆိုပြီးဗုဒ္ဓံတရဏံကိစ္စမှာဖျားကိုကိုးကွယ်ပါတယ်။ကိုးကွယ်လိုက်တော့မြတ်စွာဘုရားကဘာကိုခေါ်လို့ဆိုရင်ခုနကဓမ္မကိုခေါ်တာပဲ ธรรมะဆိုတာအခြေခံအားဖြင့်အေးလူမိုက်တွေကိုမပေါင်းတဲ့ပညာရှိကိုပေါင်းပူဇော်လိုက်တဲ့လူကိုပူဇော်စသဖြင့်လောကမှာနဲ့မလောကမှာဆောင်းရမှာနဲ့ရှောင်းရမှာဒါတွေကိုမြတ်စွာဘုရားကခွဲခြားပြီးတော့ဟောတယ်။အဲ့ဒီခွဲခြားပြီးတော့ဟောတဲ့အတိုင်းကိုကလိုက်နာတာဓမ္မံတရဏံကိစ္စမျိုးပဲ။တရားကိုကိုးကွယ်တယ်ဆိုတာအဲ့ဒါအတိတ်ပဲနော်။အဲ့ဒါလို့မဟုတ်ဘဲနဲ့တခြားနိလန်းနဲ့ကိုးကွယ်တယ်ဆိုလို့ရှိရင်ဒါမှမှန်သေးဘူးပေါ့ကိုကမှန်ကန်တဲ့လောင်းချောင်းကိုရောက်ဖို့အမတန်မှအရေးကြီးတယ်နော်ဒီကနေ့ခေတ်မှာစဉ်းစားကြည့်မြမပြည်တယ်မဟုတ်ဘူးတခြားနိုင်ငံတွေမှာကိုးကွယ်မှုတွေကတော်တော်ကိုများတာဟိုခေါင်းကြီးတို့တနေ့ကကိုရီးယားသွားကိုရီးယားမှာဆိုလို့ရှိရင်ကိုးကွယ်တာတွေကအများကြီးတယ်သူတို့မှာထေရဝါဒမဟုတ်တော့အဲ့ဖျားเจ้าနေပါလေဆိုမှလက်တွေရှိတယ်နောက်ပြီးတော့အစင်လာရယုံကြည်တာတွေပေါ့ဖခင်အလောင်းလေးကိုးွယ်တယ်ဟိုအမျိုးဆုံးပဲမျိုးဆုံးပဲကိုးွယ်တာဟိုဒီလိုကိုးွယ်ယုံနဲ့ဒါတွေအကုန်လုံးသူတို့တဏ္ဍာမှာတကောအနာပါဝါတွေရလာမယ်လို့ယုံကြည်နေအမတန်မှားယွင်းနေအချိန်ဖြုံးနေတာနဲ့အတူတူပဲတကယ်လောကမှာစွန့်ရင်တတ္တိတွေကိုးတဏ္ဍာမှာဖြစ်နေအောင်လောကမှာအဲ့တော့ကဘာလုံးကိုခြုံကြည့်လိုက်မယ်ဆိုလို့ရှိရင်ကိုယ်ပဲမှုအနေထားနဲ့ပတ်သက်လာလို့ရှိရင်ရှင်းရှင်းကြီးမမြင်ညာသေးဘူးလို့ပဲပြောပါဘုရားပြေမှာလည်းကြည့်လေကိုယ်ဝယ်တာမျိုးမျိုးဝင်ရှိသေးတယ်ဘုရားဘာသာလို့ဆိုတဲ့ပုံကိုယ်တွေတောင်းပါမယ်ဖះကိုယ်ဝယ်တယ်ဆိုရင်အစဉ်အလာလေးတစ်ခုမှတောင်းပါမယ်လက်ကောင်းတာတို့လက်မကောင်းတာတို့ရုပ်ပွားတော်တောင်းမှဒါကလာဘသိတိတို့ဘာလို့လဲဒီလိုကိုယ်ဝယ်ကြတာဟုတ်တယ်မလားဖះကိုကိုးကွယ်တဲ့ကိုကဒီဟာအစင်လာလေးကမဟုတ်သေးဘူးတိတ်ပြီးတော့မမှန်သေးဘူးဒါနဲ့အားမရသေးဘူးမိမိနဲ့မဆိုင်တဲ့အားတွေနဲ့အခုဘုမပြေမှာကြည့်လိုက်မှဆိုရင်လွန်ခဲ့တဲ့15နှစ်နည်း20လောက်ပဲရှိအောင်မထင်နဲ့ဒီဟို Chinese Buddha ဘာသာတွေကိုးကွယ်တဲ့ဒီ Laughing Buddha ဆိုတာဟိုတချို့လည်းဥရိဘွားလို့ခေါ်တယ်ဖះလောင်းလို့လည်းခေါ်တယ်ပေါ့အဲ့ဒီကိုယ်ွယ်မှုတွေ၊ကွန်ရင်တို့ဘာလို့အစားအကုန်ရောက်လာ။ထောက်လာ။အဲတချို့အိမ်တွေမှာတော့ဘိုးအောင်တို့ဘာလို့ဒီအယုတ်တွေလည်းရောက်လာ။ဘာဖြစ်လို့ကိုယ်ွယ်ကြတာတော့ဓာရီကိုကိုယ်ွယ်တာ။ဘာကြောင့်ကိုယ်ွယ်တာတော့ကိုယ့်အကူစစ်စစ်ကြည့်ဖို့ကောင်း။တကယ်ကိုယ်ွယ်တော့ရောတကယ်အကျိုးရှိတာလားဆို။တခါတည်းရန်ကိုအစွမ်းစားနဲ့ရတာကိုပဲလူတွေကအံ့ဩကြတော့ကောင်း။ကိုယ့်အကူရလာတာတောင်းပါပဲတခါလေးဘုရားသခင်ရဲ့ကျေးဇူးလို့ပြောလိုက်သေးတယ်။မဟုတ်တာဖြစ်ပြန်လို့ရှင်တယ်ဒါဖះရိုက်တာတို့ဘာတို့လှုပ်သေးတာအကုန်လုံးကောင်းတာဆိုးတာအကုန်ဖះသွားပြီးတော့ဆွဆွဲနေတယ်ဆိုတာဒါမှန်ကန်တဲ့အကြောင်းလို့မဟုတ်ဘူးဒါလည်းမဟုတ်တကယ်ကတော့ကိုယ်တဏ္ဍာမှာပဲကိုပြန်ပြီးတော့ချက်တော့ငါလှုပ်နေတာဒီဟုတ်ကလားငါတဏ္ဍာမှာဖြစ်နေတာဒီမှန်လားမြတ်စွာဘုရားဟောလာအဲ့ဒါပဲရှင်းရှင်းလေးမြတ်စွာဘုရားကိုယ်လုံးရာဇဝင်သမိုင်းတွေကိုပြန်ကြည့်အောင်မလားဒီတိုင်းပဲတကယ်ကတော့သို့သော်ဒီနေ့ထိကိုယ်ကွယ်မှုအစဉ်လာရရှုပ်ထွေးနေစေပဲရှိသေးတယ်မရှင်းလင်းသေးဘူးဘာဖြစ်လို့မရှင်းလင်းတာတော့ဆိုတော့အသိဉာဏ်နဲ့အားနည်းနေသေးလို့ပဲမဟာတော့အသိဉာဏ်လုံလောက်အောင်မရဘဲကျမအသိဉာဏ်ကလုံလောက်သွားတော့ဆိုလို့ရှိရင်တတ္တဗံဖြစ်သွားမှလုံလောက်တာတကယ်ကတော့တတ္တဗံဖြစ်သွားလို့ရှိရင်Right understanding ဆိုတဲ့သမ္မာဒိဋ္ဌိ wrong view ဆိုတဲ့လောကဖယ်လိုက်ပြီးမရှိတော့ doubt ဆိုတာလည်းမရှိတော့အခုပုထုဇဉ်တွေကြတော့အမှန်မမြင်သေးတာနဲ့ယုံမတန်တရားဒီနှစ်ခုကလွှမ်းမိုးတာလွှမ်းမိုးတာတော့အမှန်မသိသေးတာအမှန်မမြင်သေးတာကြောင့်ခေါ်ဟာဟုံလုံးလို့ဒါဟုံလုံးလို့သူပြောတာဟုံလုံးလို့ကိုပြောတာဟုံလုံးလို့နဲ့ခေါ်ဘာသာကဟုံလုံးလို့ဒီဘာသာကဟုံလုံးလို့နဲ့ဆိုပြီးတော့အဲ့ဒီဟုံလုံးလို့တဲ့မှာခြားလဲဖြစ်နေတာပဲအမှန်တော့တကမာလုံးဟာဒီတိုင်းပါပဲကြီးပွားတိုးတက်သွားတဲ့နိုင်ငံတွေမှာလည်းဒီတိုင်းမကြီးပွားသေးတဲ့နိုင်ငံတွေမှာလည်းဒီတိုင်းအလုံးကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားဟောထားတဲ့အတိုင်းပဲမနုဿာဘယတ္တိတာလူတွေဟာအကြောက်တရားကလွန်မိုးခံနေရတဲ့အတွက်ကြောင့်ထင်ရမြင်ရတဲ့အာကိုမှုရှာနေကြတာတဲ့အဲ့ဒီအာကုန်မှုရှာတဲ့စနစ်ကြီးကဘယ်ကျမှယက်သွားတော့ဆိုရင်သောတပန်ဖြစ်တော့မှယက်မှာပဲအဲ့တော့သောတပန်မဖြစ်ခင်ကသောတပန်ရဲ့စိတ်နေသဘောထားတွေကိုသိထားမယ်ဆိုလို့ရှိရင်လည်းယက်ဖို့ကိုစူးစမ်းလာမှာပေါ့အမှန်ကိုကိုမြင်လာပြီပေါ့ကိုမရောက်သေးတော့အမှန်တရားမြင်ဖို့တော့အမတန်မှအရေးကြီးတာပေါ့ဒါကြောင့်မို့အမှန်မြင်ဖို့ပထမစူးစမ်းအမှန်မြင်လို့ရှိရင်အကြောက်တရားကိုဖယ်ရှားနိုင်ပါတယ် အမမမြင်ကြောက်နေတာအမမမြင်လို့အမမသိလို့ကြောက်တယ်ဆိုတာရှင်းတော့ကဘုန်းကြီးတို့အထက်ကရာထဲမှာဇလံလေးဝိထုလေးတခုပေးထားတာရှိတယ်။ဟိုအသက်ကြီးမှဝတ်လာတဲ့ဘုန်းကြီးကြီးတို့ကသူများလို့ဘုန်းတော်ကိုချီးကျင်တော့သူကတုတ်တန်နဲ့သွားပြီးတော့ညတုတ်တန်ထူတင်ဆောက်တည်တဲ့အဲ့လိုတုတ်တန်ထူတင်ဆောက်တည်တဲ့အခါမောင်စာပြောတော့တုတ်တန်နဲ့ရောက်သွားပြီဒီတပင်တပင်အောင်မှသူထိန်ထိုင်းနေတော့အဲ့ဒီမှာခြုံကြားတဲ့ကညမှာရှဲရှဲရှဲရှဲနဲ့အတန်ကြီးကြားနေရတယ်ကြားနေတော့သူဘယ်လိုဖြစ်လဲကြောက်လိုက်တာတဲ့ငါဒီတပင်အောင်လာနေတာကိုသိလို့တဲရငါစားမလို့ကြည့်နေပြီလို့ဆိုပြီးတော့အဲ့ဒါသူတညာလုံးမအိတ်နိုင်ဘူးလေချောက်အဲ့ဒီခြုံညားကလည်းပဲချောက်ချောက်ချောက်ချောက်နဲ့တညာလုံးပဲမနဲ့မိုးလင်းတို့ကြည့်တဲ့အခါကျတော့နအိုကြီးတကောင်ကအဲ့ဒီမှာအိတ်ပြီးစမြုပ်ပြန်တယ်အဲ့ဒါညာတော့ကတရေဆိုပြီးတော့ကြောက်မနဲ့မိုးလင်းတော့နအိုကြီးမှသိတော့အဲ့ဒီနွားကြီးကိုလိုက်ရိုက်တဲ့တညာလုံးငါ့ကိုချောက်လှမ်းရမလားလို့ဆိုပြီးတော့အဲ့ဇလန်းလေးရှိအဲ့တော့လူတွေရဲ့အနေထားအဲ့ဒါမျိုးဖြစ်နေတာအသေးချာစမ်းသပ်ကြည့်အမှန်မသိသေးလို့ကြောက်မိကြောက်ရကြောက်နေကြတာအမှန်သိသွားတာနဲ့တပြိုင်တည်းရှင်းသွားတာပဲပေါ့အဲ့ဒီလိုဖြစ်တယ်အဲ့တော့ဘာလို့အောင်လဲအမှန်သိအောင်ကြိုးစားဖို့လိုတာပေါ့တကယ်အမှန်သိအောင်ကြိုးစားဖို့ဆိုတော့နီးလန်းနေရှိတယ်လေဆိုပါစို့စာပေဖတ်ရမယ်တရားဓမ္မနာယူရမယ်မေးမြန်းရမယ်ကိုယ်ရင်ထဲမှာမရှင်းတာတွေမေးရမယ်ဒါဟုတ်သလားမဟုတ်ဘူးလားဒါလုံထိုက်သလားမလုံဘူးလားဖျားဟောခဲ့တာဟုတ်သလားမဟုတ်ဘူးလားမေးတယ်မေးတယ်အခုဆိုလို့ချင်းဘုန်းကြီးတနေ့ကကိုရီးယားသွားတော့အဲ့မှာကိုရီးယားဘက်ကဆန်ဆိုတဲ့တောရအကြောင်းကြီးတစ်ချောင်းသူကတော့တောတွေတောင်တွေထဲမှာများတယ်ရှေးချောင်းကြီးအဲ့ဒီမှာမဟာယာနဘုန်းကြီးတွေကသူတို့တညတရားဟောပါလို့ဆိုတော့သူဘုန်းကြီးတွေကြီးပဲတရားဟောတယ်တရားဟောတော့သူတို့မေးခွန်းတွေမေးတယ်ပေါ့သမထတို့ဝိပဿနာတို့အကြောင်းတွေဟောတယ်အဲ့ဒီလိုဟောရင်းပြောရင်းနဲ့သူတို့ရဲ့ယူဆချက်တွေနဲ့ဒီထေရဝါဒကဟောပြောတဲ့တရားတွေနဲ့ယူဆချက်တွေမတူညီတာတွေတွေ့လာတွေ့လာတဲ့အခါကျတော့တုံညဆိုတာနဲ့ပတ်သက်ပြီးတော့ပြောတာဘုရားရဲ့တုံညဆိုတာအတ္တနဲ့ဒီထာဝရတည်မြဲတဲ့အတ္တဆိုတာရဲ့အတ္တရဲ့ပိုင်ဆိုင်မှုဆိုတာရဒီနှစ်ခုမရှိတာပါဠိလိုကြတော့အတ္တနဲ့အတ္တနိယဒီနှစ်ခုမရှိတာကိုဆိုလိုတယ်လို့ဆိုသူတို့သိထားတဲ့၃ညမဟုတ်ဘူးဘာဆိုဘာမှမရှိတဲ့၃ညကိုသိထားသူတို့ကနာခချုနာရဲ့မတ္တယမိကဖလိုဆိုဖီရသူတို့သိတာဒီကဗုဒ္ဓဗုဒ္ဓရဲ့တရားတော်နဲ့တခြားစီဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောတဲ့အခါကျတော့အဲ့ဒီမှာ professor တပါးမှာပြောလို့ဆိုရင်သူတို့ចောင်းသားတွေကိုသင်ထားတာကတစ်မျိုးတည်းအခုဟာတစ်မျိုးဖြစ်နေတော့သူတို့တန်တရားတွေဖြစ်ကုန်မှာဆိုတော့ဆက်ပြီးတော့မဆွေးနွေးတော့ပါဘူးဆိုပြီးတော့အဲ့ဒီမိကွန်းကိုရပ်လိုက်တယ်သူတို့သိတာတွေနဲ့တခြားဖြစ်တယ်အဲ့ဒီចောင်းអုပ်ဘုန်းကြီးကြီးကပြောတော့ဆိုမင်းတို့ပမာပြေသွားပြီးတော့စာသင်ရင်သင်ကြပါလို့ပြောတယ်သူတပည့်တွေပမာပြေကိုသွားခြင်းတဲ့ပုဂ္ဂိုလ်သွားပြီးသင်ကြပါလို့အဲ့လိုပဲတချို့ကအမှန်တရားတွေကိုမသိတော့မသိသည့်အတွက်ကြောင့်ထင်ရမြင်ရတွေပြောထားတာတွေကိုအဟုတ်မှတ်ပြီးတော့နေတယ်။နောက်ဘုန်းကြီးတို့စီမှာအဲ့ဒီကိုရီးယားကဘိက္ခုနီတစ်ပါး2000ပြည့်နှစ်က thesis လာလောက်သွားတာရှိတယ်။သူရေးတဲ့အကျမ်းကဝိတုဒ္ဓိမေမဟာတိကာကျမ်းအဲ့ဒါကိုပညာဘူမိနေရတာဆိုတဲ့အခန်းတစ်ခန်းကိုအင်္ဂလိပ်ဘာသာပြန်ပြီးတော့သူက analyze လုပ်အောင် study လုပ်အောင်အဲ့ဒါနဲ့ပတ်သက်ပြီးသူကအိန္ဒိယနိုင်ငံပူနေယူနီဗာစီတီမှာဟိုရင်းလောက်ထားတယ်ရီဂျစ်စတာလောက်ထားတယ်ဒါပေမဲ့အဲ့ဒီမှာသူဘယ်လို့မှရှေ့တိုးလို့မရလို့ဗမာပြည်ရောက်လာပြီးတော့အဆက်အသွယ်ရတော့ဘုန်းကြီးစီရောက်လာနှစ်နှစ်ခွဲလောက်နေပြီးတော့သူလောက်သူအဲ့ဒါတင်ပေးလိုက်ရအဲ့ဒီသီလရှင်ကိုတပည့်လဲတပည့်ဖြစ်တော့အဲ့ဘိက္ခုနီကိုမေးကြည့်တာမိဘအောင်မဟာယာန tradition ကလို့ထေရဝါဒတရားကိုသူတို့ဟိနယာနလို့ခေါ်တယ်ပေါ့ဟိနဆိုတာ inferior အောက်တန်းကျတယ် ရှင်နာယနာတရားတွေဒီတရားတွေဟာအောက်တန်းစားလူတွေကိုခေါ်တဲ့တရားလို့ဆိုတာအဲ့လိုယူဆတာမဟာယာနတရားတွေကအထက်တန်းစားပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကိုခေါ်တာအဲ့တော့သူတို့တရားကအထက်တန်းစားပုဂ္ဂိုလ်တွေကိုခေါ်တာလေဒီထေရဝါဒတရားတွေကအောက်တန်းစားပုဂ္ဂိုလ်တွေခေါ်တာဆိုပြီးတော့အဲ့တော့မင်းတို့လှည့်စားခံထားတာသိလားလို့ဆိုတော့ဆရာတော်သိပါတယ်တဲ့ဒါတွေသူတို့ကတော့သိတယ်သိတာထေရဝါဒတရားမှာအမှန်ဆိုတာသိလားသူတို့မှာအဲ့ဒါလို့ဘုန်းကြီးတို့လည်းဒါအာဩတော့တီဟိုမှာသွားပြီးတော့ဒီမာစတာသွားလုပ်တဲ့အခါမှာမဟာယာနကျမ်းစာတွေဖတ်ကြည့်လိုက်တဲ့အခါကျတော့အဆောတာရစ်နဲ့အဆောတာရစ်ဆိုတဲ့စကားလုံးလေးနှစ်ခုရှိတယ်အဆောတာရစ်ဆိုတာတကယ်သီးသန့်တပည့်တွေကိုလက်ဘယ်လိုပေါ့မူရင်းတပည့်တွေ special တပည့်တွေကိုသင်ကြားပေးတဲ့တရားမျိုးအဆောတာရစ်လို့ခေါ်တယ်exoteric ဆိုတာအားလုံးကိုပေးတဲ့တရားအဲ့တော့ထေရဝါဒတရားကအားလုံးကိုဟောတဲ့တရားပေါ့သူက special တပည့်တွေကိုဟောတဲ့တရားမဟာယာနတရားလို့သူတို့ကအဲ့လိုယူဆဖြစ်တယ်တကယ်မမှန်မကန်ရှေ့ကရေးတဲ့ပုဂ္ဂိုလ်တွေကကြမ်းဖန်ပြီးရေးသွားတော့အဲ့ဒီမှားရတဲ့အယူဆတွေကိုသူတို့သင်ကြားပြီးအဲ့ဒါတွေကိုလက်ခံကျင့်သုံးနေကြအခုတဖြည်းဖြည်းတော့သဘောပေါက်တဲ့ပုဂ္ဂိုလ်တွေပေါက်လာကြတယ်မဟုတ်ဘူးဆိုတာသဘောပေါက်လာတဲ့အတွက်ကြောင့်ကျိုထေရဝါဒပဲပြောင်းလာကြတယ်ပေါ့အဲကိုရီးယားမှာဆိုလို့ရှိရင်ထေရဝါဒဂိုင်းဆိုပြီးတော့အခုအစိုးရကိုယ်တိုင်ကအတိအမှတ်ပြုထားပြီးတော့ကျောင်းပေါင်း၄ကျောင်းအခုရှိနေသူတို့ကိုရီးယားဘုန်းကြီးတွေပဲပေါ့ထေရဝါဒသင်္ကန်းဝုတ်ပြီးတော့ပမာပြေမာရန်ဖြစ်တော်တာတွေများတယ်အဲ့တော့မေလ6ရက်နေ့ကသူတို့ကမီတင်းလေးတစ်ခုလုပ်ပြီးတော့ဆရာတော်နဲ့တပည့်တော်ကိုဩဝါဒပေးပါတယ်ဘယ်လိုလုပ်ရမလဲဆိုတော့ဒီမင်းတို့တရားအထုတ်နေုံနဲ့တော့မဖြစ်ဘူးလို့ပရိယတိပါမခိုင်ပါတယ်လို့သင်ကြားမှုတခုတော့တော့အမယ်အဲသင်ကြားတဲ့နေရာလေးတခုဖြစ်အောင်လုပ်ပြီးတော့သင်ကြားမှုနဲ့အခြေခံမှဖြစ်မှာလို့မေမေရရဘာမှမသင်မနဲ့တရားလေးအထုတ်ကပ္ပထန်လေးပြနေုံနဲ့တော့မှန်ကန်မှမဟုတ်ဘူးလို့နောက်ပိုင်းကြားလို့ရှိရင်သင်ဖို့ဆိုပြီးတော့သူတို့ကတော့အကြံဉာဏ်ပေးထားတယ်ပေါ့အဲ့လိုပဲအမှန်တရားသိဖို့ဆိုတာအမှန်တမ်းအရေးကြီးတာနော်အဲ့ဒါမသိဘူးဆိုလို့ရှိရင်တော်တော်အန္တရာယ်များတာပဲအမှန်တရားမသိသည့်အတွက်ကြောင့်ဟိုလူပြောလက်ခံရဒီလူပြောလက်ခံရဒါမျိုးတွေဖြစ်တယ်အေးဒါကြောင့်မလို့မြတ်စွာဘုရားအမှန်တရားကိုသိဖို့အတွက်ဘုရားကိုကိုးကွယ်ရတယ်ဆိုတာရှိဦးဆိုတာဘုရားကိုစီးပွားရေးအတွက်ကိုးကွယ်တာမဟုတ်ဘူးဘာအတွက်ကိုးကွယ်တာမဟုတ်ဘူးတခြားရည်ရွယ်ချက်တွေမဟုတ်ဘူးမြတ်စွာဘုရားသည်မှန်ကန်တဲ့လမ်းကိုညွှန်ပြသည့်အတွက်ကြောင့်ဘုရားကိုကိုးကွယ်တယ်ဆိုတဲ့ဒီမှန်ကန်တဲ့အကုန်မှုကိုးကွယ်မှုရှိဖို့လိုတယ်။အဲ့တော့ဘုရားကိုကိုးကွယ်တယ်ဆိုတော့ဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးတော့မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတွေကိုအာရုံပြုပြီးတော့အေးဘုရားဟောတဲ့တရားကိုလိုက်နာကျင့်သုံးဖို့ပဲ။အဲ့တော့ဘုရားတရားကိုလိုက်နာကျင့်သုံးဖို့ဆိုဓမ္မံတရဏံကိစ္ဆာမိလို့ဒါမှမဟုတ်နောက်ကလာ။ဓမ္မကိုကိုးကွယ်တယ်ဆိုတဲ့နေရာမှာဓမ္မဆိုတာအစဉ်စဉ်ရှိတယ်လို့ပြောသူရဲ့ level အလက် level အရလိုက်တာချင်းသုံးအောင်ပထမအစဉ်ကတော့ဓမ္မဆိုတာသူစရိုက်တရားဆင်ပါအဲ့ဒါတကယ်ဓမ္မပဲမြတ်စွာဘုရားကအတိအနှဟောထားတယ်လောကမှာတဲ့ဒီငရဲတို့တိရိစ္ဆာန်တို့ပြိတ္တာတို့အသူရကယ်တို့ဆိုတဲ့အပယ်လေးပုံတွေရှိနေတာဒုစရိုက်တရားတွေရှိနေလို့ဖြစ်တာပါဒါဘုရားကသူကမြင်ပြီးတော့ဟောတဲ့တရားလေဒါလေဘလို့မြင်တာတုံးဆိုတော့မြတ်စွာဘုရားကဘုရားဖြစ်သူရောက်တဲ့အခါမှာဒိဗ္ဗစက္ခုဆိုတဲ့ဉာဏ်ရှိတယ်။အဲ့ဒီဒိဗ္ဗစက္ခုဉာဏ်နဲ့ကြည့်လိုက်လို့ရှိရင်ဒီလူဟာအခုဘာတွေလုပ်နေလဲ။ဒီလူသိရင်ဘယ်ရောက်မှလဲဆိုတာကိုမြတ်စွာဘုရားအစအဆုံးကြည့်လိုက်တဲ့အခါသူလုပ်နေတဲ့လုပ်ရက်တွေကိုလည်းသိတယ်။သိသွားတဲ့အခါမှာသူဘယ်ဖြစ်သွားတာဆိုတာကိုလည်းမြင်တယ်။ဒါကြောင့်မို့ဖះကိုယ်တိုင်မြင်ပြီးတော့ဟောတာအတွင်းနဲ့ဟောတာမဟုတ်ဘူးတကဘာလုံးတလောကလုံးမှာဒီလမ်းကြောင်းလျှောက်ရင်ဒီစခန်းရောက်တယ်ဆိုတာမြတ်စွာဘုရားကအသေးချတွေးမြင်ပြီးတော့ဟောတာဖြစ်လို့အမတန်မှစိတ်ချရတဲ့တရားလို့ဒါကိုပြောတာသွက်ခါတော်ဆိုတာကောင်းစွာဟောတယ်ဆိုတာအမှန်တိုင်းဟောတာကိုပြောတာနော်မှားရွံ့တာတခုမှမရှိဘူးဥပမာအစင်လာကယုံကြည်ချက်ကိုဟောမယ်ဆိုရင်မှားနိုင်တယ်စားရဲဟာတွေယူဟောမယ်ဆိုရင်မှားနိုင်တယ်ဘုရားတရားတစင်ကြလို့ဟောရင်လည်းမှားနိုင်တယ်။မြတ်စွာဘုရားကအဲ့ဒါလို့ခေါ်တာမဟုတ်ဘူး။ကို ကိုယ်တိုင်မြင်ကိုယ်တိုင်သိပြီးတော့ဟောတာဖြစ်လို့ဒါသောခါတမှန်ကန်တယ်လို့ဒီလိုပြောတာအဲ့ဒီမှန်ကန်မှုဟာဘုရားအတွက်သာမှန်ကန်ပြီးဉာဏ်တဲ့ပုဂ္ဂိုလ်တွေကလက်တွေ့မသိနိုင်ဘူးလားလို့ဆိုမဟုတ်ဘူးသိနိုင်တယ်တဲ့ဒါကြောင့်ဝတ္တဒိဋ္ဌိကောလို့ဘုရားတရားတော်ဟာကိုယ်တိုင်သာလုပ်တဲ့လူတိုင်းကိုယ်တိုင်သိနိုင်တာဖြစ်သောကြောင့်တန်ဒိဋ္ဌိကောဟောအဲ့ဒီလိုဘုရားတရားတော်ရဲ့ဂုဏ်တော်တွေဟာအမြဲတမ်းထင်ရှားတယ်ပေါ့ကျင့်တတ်စရာကောင်းတယ်ဒါကြောင့်မို့လို့ဓမ္မဓမ္မန္တရဏိသံမိဓမ္မကိုကိုးကွယ်ဆိုတဲ့နေရာမှာအရေးကြီးဆုံးကဘာလို့ဆိုလို့ရှိရင်ဘယ်ဓမ္မကိုကိုးကွယ်ရမှာလဲလို့ဆိုနံပါတ်1ရနံပါတ်1သိရမယ်အဲ့ဒီမှာသူစရိုက်တရားသည်ဓမ္မဒုစရိုက်တရားသည်အထမသူစရိုက်တရား7ပါးကိုလိုက်နာကျင့်သုံးတာဟာဓမ္မကိုကိုးကွယ်တာပဲဆိုပါစို့သူများအသက်ကိုတတ်ချင်းကရှောင်းတယ်သူများဥစ္စာခိုးချင်းကရှောင်းတယ်သူတော်ကသားများပြစ်ပါချင်းကရှောင်းတယ်ဆိုရင်ကာယတုစရိုက်သုံးပါအဲ့ဒီရှောင်းကျင်မှုဆိုရင်ကာယတုစရိုက်သုံးပါကိုလိုက်နာကျင့်သုံးတာဟာဓမ္မကိုကိုးကွယ်တာပဲတခြားနည်းနဲ့ကိုးကွယ်တာမဟုတ်ကျင့်သုံးတာအဲ့တော့ကျင့်သုံးတယ်ဆိုရင်ကိုယ့်ရဲ့စွမ်းအားတွေပဲဒါတွေကကိုယ်တဏ္ဍမှာလက်တွေ့ဖြစ်တဲ့စွမ်းအားတွေလက်ခံကျင့်သုံးတာထို့သူပဲနှုတ်နဲ့ပတ်သက်ပြီးတော့လေပြောတာတို့ရှောင်ကျင်းနေမှန်တာကိုပဲပြောတယ်အဲဒီတုံးတဲ့တူမတက်အောင်ဂုံးတိုက်တာမျိုးမလုပ်ဘူးညင်ညွတ်အောင်သာပြောတယ်ဒီကြမ်းတမ်းရိုက်ပြတဲ့စကားမျိုးမပြောဘူးယဉ်ကျေးသိမ်မွေးတဲ့စကားကိုသာပြောတယ်အကျိုးမရှိတဲ့စကားတွေမပြောဘူးအကျိုးရှိတဲ့စကားကိုသာပြောတယ်ဆိုဟောတာဓမ္မနဲ့ပတ်သက်ပြီးသူစရိုက်တရားကိုလိုက်နာကျင့်သုံးတာဒါဓမ္မကိုကိုးကွယ်တာပဲဟောမနောကံနဲ့ပတ်သက်လာလို့ရှိရင်လည်းသူများပစ္စည်းကိုပစ္စည်းဖြစ်လို့မှုဆိုတဲ့အဘိဓါမရှိဘူးအပြာဝါဒသူတော်ဘာတွေကိုပျက်စီးစေလိုတယ်ဆိုတဲ့စိတ်ဓာတ်မရှိဘူးသမ္မာဒိဋ္ဌိမှန်ကန်တဲ့ကံကံရဲ့အကျိုးလက်ခံယုံကြည်ပြီးတော့မှန်ကန်တဲ့အမြင်ရှိတယ်ကိုလို့ရင်ကိုရတယ်ဆိုတဲ့မှန်ကန်တဲ့အမြင်ရှိဟောဒါအခြေခံကြဆုံးဓမ္မတွေပဲအဲ့ဒီအခြေခံကြဆုံးဓမ္မတွေကိုယ်တဏ္ဍမှာဖြစ်အောင်လုပ်ထားသည်ပဲနဲ့ဓမ္မံတရဏံကိစ္ဆံဓမ္မကိုအဲ့တော့ဓမ္မဆိုတာအတိုင်းအတာအတိုင်းပဲဥပမာမဲ့လူတို့ပစ္စည်းတို့လို့ပေါ့ကိုယ်ခေရတာအာကိုရတာအတိုင်းအတာတစ်ခုလို့ရှိတယ်ပေါ့ဒုစရိုက်ဆယ်ပါအာကိုလို့သူစရိုက်တရားကိုအာကိုတယ်ကိုယ်ခေတယ်လိုက်နာကျင့်သုံးတယ်ဆိုလို့ရှိရင်ဘာဖြစ်တော့ကောင်းတဲ့ဘဝရောက်တယ်လူဘုံရောက်တယ်နတ်ဘုံရောက်တယ်ငရဲဘဝကလွတ်တယ်ဒီအဆင့်နောက်တော့ပြေးပါဒါသူစီကိုကျင့်သုံးတဲ့ဒီတရားကိုအာကိုတဲ့အတိုင်းအတာတစ်ခုသို့သောဒီတဲ့အစင်းမြင့်တဲ့တရားကိုးကွယ်တဲ့အခါကျမှတိုင်းနာကျင့်သုံးတဲ့အခါမှာနိဗ္ဗာန်ဆုံးတာကြတော့ရနိုင်တယ်ပေါ့ခုဒီအခြေခံသီလလေးလောက်ကတော့အပေဘုံကလွတ်ယုံမဲ့ရှိသေးတယ်လူဘုံနတ်ဘုံချမ်းသာဒုက္ခတော့ရတယ်သို့သောနိဗ္ဗာန်ရောက်ဖို့အတွက်မဟုတ်သေးဘူးသူကနိဗ္ဗာန်ရောက်နိုင်လောက်အောင်ဒီနာရင်ရက်နေလို့မရသေးဘူးဒါမို့နိဗ္ဗာန်ရဖို့အတွက်ကျတော့သူကဓမ္မကိုကိုးကွယ်ရမယ်ဆိုတော့ကျတော့ကိုယ်အစင်းမြင့်သွားပြန်ပြီအဲ့ဒီဓမ္မကဘယ်လိုဓမ္မတော့ဆိုတော့မတရားနဲ့ဖို့တရားပဲမတရားဆိုတာဘာကိုပြောတာတုံးဆိုရင် right understanding ဆိုတဲ့သမ္မာဒိဋ္ဌိ right thoughts ဆိုသမ္မာဝါသမ္မာသင်္ကပ္ပ right speech ဆိုသမ္မာဝါစာ right action ဆိုသမ္မာကမ္မန္တ right livelihood ဆိုသမ္မာအာဇီဝ right effort ဆိုသမ္မာဝါယမ right mindfulness ဆိုသမ္မာသတိ right concentration လို့ခေါ်တယ်သမ္မာတမာတိဆိုရင်ဟောဒီမဂ်ဂင်၈ပါး ਨੇ ဖွဲ့စည်းထားတဲ့တရားဟာကိုအကောအမဲတရားအစစ်ပဲ။အဲ့ဒီတရားတွေမှာကိုယ်တဏ္ဍမှာမဖြစ်သေးဘူးဆိုရင်နိဗ္ဗာန်မရောက်နိုင်သေးဘူးလို့ပြောတာနော်။တဏ္ဍာကမလွတ်နိုင်သေးဘူး။ဥဉ္ဇဏာချင်းဆိုတဲ့ဥဉ္ဇဏာချင်းသိချင်းဆိုတဲ့တဏ္ဍာကမလွတ်သေးဘူးလို့ပြောတာ။အဲ့ဒီဓမ္မကိုရအောင်ကိုးကွယ်နိုင်ပြီ၊ကျင့်သုံးနိုင်ပြီ၊ကိုးကွယ်ရဲဆိုတာကျင့်သုံးခြင်းကိုပြောတာ။အဲ့ဒီကျင့်သုံးနိုင်ပြီဆိုတဲ့အခါကျတော့သာဝရဉာဏ်ဉာဏ်နဲ့အငြိမ့်တတ်စွာကိုရမှာဖြစ်တယ်။ဓမ္မတရဏံကိစ္စမီးရဲ့ရွယ်ချက်ကလည်းအစင်အစင်နဲ့တွားရမယ်။သူ့ level နဲ့ခုခေတ်လိုပြောရင်ဒါ level 1 level 2 level 3ပေါ့နော်။အဲ့ဒီလိုတွားဒါဖြင့်တပည့်တော်တို့ဓမ္မတရဏံကိစ္စမီးဓမ္မကိုဘယ်လိုကျင့်သုံးရမှာတော့ဆိုလို့ရှိရင်ဟောသမထကျင့်စဉ်တစ်ခုကျင့်လာလို့ဝိပဿနာကျင့်စဉ်တစ်ခုကျင့်လာ။ဒါဖြင့်သမထတို့ဝိပဿနာတို့ဆိုတာစိတ်ဓာတ်မှာကျင့်လို့ရတာလားတောထွက်ရမှာလားအနောကိစီပွားရေးတွေအကုန်ဆွရမှာလားလို့ဆိုမဟုတ်ဘူးမြတ်စွာဘုရားကတတိပ္ပံကျင့်စဉ်ဆိုတာအိမ်မှာလည်းကျင့်လို့ရတယ်။ အိမ်မှာလည်းကျင့်လို့ရတတိကောင်းအောင်မိမိပါသည်စိတ်ကိုလေ့ကျင့်ပေးတာပဲအချိန်ပိုင်းလေးယူပြီးတဲ့အခါကျတော့ဆိုပါစို့ကိုယ့်ရဲ့ထွက်လေဝင်လေလေးကိုမှတ်နေတာတတိထားနေတာဒါလေးကအစတတိမှန်ကျင့်ကိုကျင့်နေတယ်လို့ပြောလို့ရတယ်ပေါ့အဲ့ဒီကနေပြီးတော့စွမ်းအားတွေမြင့်လာပြီဆိုလို့ရှိရင်တော့သူကဒီတဲ့အစဉ်ရင်တဲ့ဝိပဿနာဉာဏ်တွေပါလို့ဖြစ်လာဘုရားနဲ့တဲ့ကအိန္ဒြစုဘဝနဲ့နေရင်ထိုင်ရင်လည်းသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်။သက္ကရာဂံဖြစ်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်။အနာဂံထိအောင်တောင်ဖြစ်သွားတယ်။အနာဂံဖြစ်သွားပြီဆိုတဲ့အခါကျတော့အိမ်မှာမနေဘူးမဟုတ်ဘူးနေသေးတာ။ဘုရားလက်ထက်ကအနာဂံနေအများကြီးရှိတယ်အိမ်မှာနေချက်။သို့သောအဲ့ဒီကြလို့ရှင်ဇနီးမောင်နှံနှစ်ဦးကမောင်နှမအနေထားမျိုးဖြစ်သွားတယ်။ဟုတ်။ဘုရားလက်ထက်တုန်းကဝိတာခတကာကြီးဆိုတာပထမတော့သောတာပန်ပဲသူကဘုရားကြောင်းတော်သွားရင်နေ့စဉ်နဲ့သွားရင်တရားဓမ္မကိုသူကရှင်းသုံးရင်းနဲ့တဲရကြတော့မြတ်စွာဘုရားကြောင်းမှာသူအနာဂံအစဉ်ရောက်လာတယ်နော်အနာဂံဖြစ်သွားလို့ရှင်သူက desire for sense pleasure မရှိတော့ဘူးသူကမရှိတော့တဲ့အခါကျတော့ခရိုင်းဆိုလို့ရှင်ကြောင်းကနေအိမ်ပြန်လာလို့ရှင်သူ့ဇနီးကဓမ္မထိန်လာဓမ္မထိန်လာကပြုံးပြုံးရှင်ရှင်နဲ့အိမ်ကနေပြီးတော့အော်ရင်ချိုးရပေါ့လေလေကတက်လာရင်လက်ဆွဲပြီးတော့တက်တယ်တပုံမှန်ပဲသူကအဲ့လိုပြန်လာလို့ရှိရင်ပြုံးပြပြီးတော့အဲ့ဒါသူစနီးလက်ဆွဲပြီးတော့ဒီလိုပဲအိမ်ကိုပြန်လာလေးရှိတယ်ပေါ့ခါလေအဲ့ဒီအနာဂံဖြစ်တဲ့နေ့ကျတော့အဲ့လိုမဟုတ်တော့ဘူးသူတိတ်လည်းမပြုံးတော့ဘူးပြုံးပြတာလည်းမလုပ်တော့ဘူးလက်ဆွဲပြီးတော့လည်းမတက်တော့ဘူးအဲ့ဒီလိုဖြစ်တဲ့အခါကျတော့စနီးတဲ့လောက်တဲ့ပုဂ္ဂိုလ်ကစိတ်မကောင်းဖြစ်တယ်ပေါ့လေဘာဖြစ်လဲပေါ့ခိုင်းလို့မဟုတ်ဘူးပေါ့အမူအရာထူးနေတယ်ဘာမှမမေးသေးဘူးဒီတိုင်းပဲထမင်းစားတဲ့အချိန်ကျတော့လည်းအေးအေးဆေးဆေးထမင်းမှစားတယ်သူကဘာပြောတော့ဆိုရင်ကဲဒီနေ့ကစားပြီးတော့အိမ်မှာရှိတဲ့ပစ္စည်းတွေမင်းဟိုကအကုန်လွှဲတယ်ပေါ့မင်းဟိုကအကုန်လွှဲတယ်ဒီအိမ်မှာပဲနေချင်တယ်ဆိုရင်လည်းပဲဆက်ပြီးတော့နေပါအကယ်၍အိမ်အောင်သိပြုချင်တယ်ဆိုရင်လည်းပြုပါလို့သူကလို့ပြောတယ်ပြောတော့ဟိုအမျိုးသမီးကစဉ်းစားတယ်ဒီငါပေါ်မှာစိတ်ဆိုးလို့ဆိုလို့ရှိရင်တော့ပစ္စည်းတွေမလွှဲတော့ဘူးပေါ့စိတ်ဆိုးတာတော့မဟုတ်တယ်ဘူးပေါ့ဘာဖြစ်လို့ဒီလိုဖြစ်တာလဲဆိုတော့မေးတဲ့အခါကျတော့မိတ္တခါပါပြောတယ်ငါမြတ်စွာဘုရားဟောတဲ့တရားကိုဒီကနေ့အဆင့်မြင့်အနာဂတ်အဆင့်ထိရောက်ပြီးတော့သိသွားပြီဒါကြောင့်မို့ကာမဂုဏ်အာယုန်လေးငါမခံစားလို့တော့ဘူးဒါကြောင့်မို့အာလုံးလွှဲတယ်လို့ပြောဒါဖြင့်ဒီတရားဟာရှင်တို့ယောက်ျားတွေသာကျင့်သုံးနိုင်တဲ့တရားလားလို့ဆိုမဟုတ်ပါဘူးအမျိုးသမီးတွေလည်းကျင့်သုံးလို့ရပါတယ်ဆိုတော့အဲ့ဒီဓမ္မဒိနာအမျိုးသမီးဟာဘိက္ခုနီဝတ်ခွင့်တောင်းပြီးတော့သူကိုယ်တိုင်ဘိက္ခုနီဝတ်သွားဝတ်သွားပြီးတော့တလနောက်လည်းနေရောသူကရဟန္တာဖြစ်သွားတယ်ရဟန္တာဖြစ်သွားပြီးသူတို့မျိုးကိုပြန်လာပြန်လာတော့ဝိတ္တခါတကကြီးကတလနောက်တဲ့တွင်ပြန်လာတယ်ဆိုတော့သူစိတ်ထဲမှာဟိုသာသနာပေါင်းများမပျော်လို့ပြန်လာသလားဘောင်ဓမ္မစိတ်နဲ့ပေါ့နော်ဘောင်ဓမ္မစိတ်နဲ့သာသနာများမပျော်လို့ပြန်လာတာလားလို့သိချင်းလို့မိဂုံးနေတော့မိတရားနဲ့ပတ်သက်တဲ့မိဂုံးနေရောဟိုကအဆင့်မြင့်တဲ့မိဂုံးတွေအကုန်လုံးဖြေနိုင်ရဟန္တာဖြစ်သွားတာရဟန္တာဖြစ်သွားတဲ့အနေထားအဲ့တော့မြတ်စွာဘုရားရဲ့ဒီတပည့်တာဝကတွေလူတွေထဲမှာလည်းပဲနောက်ဆုံးအနာဂတ်အဆင့်ထိအောင်ဒီမိမိတို့အိမ်မှာနေကြတဲ့ပုံစံကြီးအများကြီးရှိတယ်ပေါ့နော်။ဉာဏ်ကဖြစ်သွားရင်တော့မနေတော့ဘူးပေါ့အိမ်မှာ။အနာဂံအဆင့်ထိအောင်နေကြသေးတယ်။သို့တော့ဒီလိုနေတဲ့အချိန်မှာအရင်ကတော့လို့ပူရာတို့ဆူရာတို့ဓာမျိုးတွေမရှိတော့ဘူးပေါ့။ဓမ္မရဲ့စွမ်းအားကြောင့်စိတ်နှလုံးကအမြဲတမ်းငြိမ်းချမ်းပြီးတော့မောင်လိုဓမ္မလိုကုညီစရာရှိတာကုညီပြီးဒီလိုအေးချမ်းချမ်းနေသွားကြတဲ့လူအဖွဲ့အစည်းတစ်ခုရှိသူတို့မှာကြောင်းကြဘာတစ်ခုမှမရှိဘူးလေ။ဒါဓမ္မန္တရလံကိစ္ဆာမိအဆင့်မြင့်သွားရင်ဒီလိုထိအောင်ရတယ်ပေါ့နော်အေးဒါကြောင့်မို့လို့ဓမ္မကိုကိုးကွယ်တယ်ဆိုတဲ့နေရာမှာခုနပထမဒုစရိုက်ဆေပါကိုရှောင်ပြီးတော့ဒုစရိုက်တရားကိုကျင့်သုံးရမယ်အဲ့ဒီတဲ့အဆင့်မြင့်လာတဲ့အခါကျတော့မေတ္တရာဖို့တရားရဖို့ရအတွက်သမထနဲ့ဝိပဿနာဒီချက်စဉ်ကိုကျင့်ရမယ်အဲ့ဒီလိုကျင့်ခြင်းဖြင့်ဓမ္မကိုးကွယ်မှုသည်ယဟနာဖြစ်တဲ့အချိန်မှာလမ်းဆုံးမှာဖြစ်တယ်ဒါဖြင့်တန်ခံတရဏံဒိသံဒီတန်ခါကိုကိုးကွယ်ရဆိုတာကြတော့ဗာဒိဗေရုံးဆို အနုတ္တရံပုံညာခိတံလောကတလို့ဆိုတဲ့အတိုင်းပဲလူတွေဟာဒီနေ့စဉ်စားဖို့ရအတွက်ဒီစိုက်ပျိုးဖို့မြေွက်ရှိရတယ်လို့ပဲပေါ့ကုသိုလ်ကောင်းမှုစိုက်ပျိုးဖို့အတွက်အကောင်းဆုံးကတော့တန်ခါပဲလို့ဒီလိုဆိုလိုတယ်ပေါ့ဒါကြောင့်မို့တန်ခါကိုကိုးဝယ်တယ်ဆိုတဲ့နေရာမှာဘာအဓိပ္ပာယ်နဲ့ကိုးဝယ်တာလဲဆိုကုသိုလ်ကောင်းမှုလုပ်ဖို့နေရာတစ်ခုအနေနဲ့ကိုးဝယ်ရမယ်တန်ခါကိုကိုးဝယ်တာကုသိုလ်ကောင်းမှုလုပ်ဖို့ကုသိုလ်ကောင်းမှုလုပ်ချင်တယ်အကယ်၍တန်ခါမရှိဘူးဆိုလုပ်ဖို့ခက်တယ်ပေါ့ဒါကြောင့်မို့လို့တန်ခါကိုလှူတဲ့အခါမှာလည်းပဲစိတ်ဓာတ်မော်မော်မြတ်မြတ်ကိုယ့်ကိုယ်ကိုပြင်းပြင်းစင်စင်လှူဖို့လိုအပ်တယ်ပေါ့နော်ဆိုတော့ပုဂ္ဂိုလ်ကိုဘယ်တော့မှဟိုဥတီချက်မထားနဲ့ဥတီချက်ထားတာတခါတလေမမှန်တာဖြစ်တတ်တယ်ပေါ့ဟိုမှာဒီဆရာတော်ကြီးကတော့နာမည်ကြီးလို့ဒီဆရာတော်ကြီးကတော့ဘာဖြစ်လို့ဆိုတာမျိုးတွေမထားပဲနဲ့ကုသိုလ်ကောင်းမှုလုပ်ပြီးဆိုရင်တန်ခါကိုဥတည်ပြီးတော့လုပ်တယ်ကုသိုလ်ဟာအမတန်မှမော်မြတ်တယ်ရသော်ဘုရားကဘလောက်ထီအောင်ဟောထားတော့ဆိုလို့ရှိရင်ဒီဘလောက်အချင်းမကောင်းတဲ့ပုံစံတွေပဲဖြစ်ဖြစ်တန်ခါကိုယေရှုလူရင်ကုသိုလ်ရတယ်လို့ဒီလိုဟောထားတယ်နော်အဲ့ဒါကြောင့်မလို့ဘာပဲဖြစ်ဖြစ်တန်ခါကိုယေရှုပြီးကုသိုလ်ကောင်းမှုပြုတဲ့အနေနဲ့လုပ်ဖို့လိုအပ်တယ်ပေါ့တန်ခါဟာမြတ်တယ်ပေါ့တန်ခါဆိုတဲ့နေရာမှာပုဂ္ဂိုလ်ကိုကိုးကွယ်မိလို့ရှိရင်ဘာဖြစ်တတ်တယ်ဆိုရင်ဒီပုဂ္ဂိုလ်ဆိုတာဖောက်ပြန်သွားတာသိတယ်အဲ့ဒီဖောက်ပြန်သွားလို့ရှိရင်ဒီပုဂ္ဂိုလ်ဖောက်ပြန်ရင်သူပုဂ္ဂိုလ်ရဲ့အစွဲကိုကယုံကြည်မှုအားများနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဖောက်ပြန်တဲ့နောက်ကိုယ်လည်းလိုက်ဖောက်ပြန်သွားတတ်တယ်ပေါ့။မှားယွင်းသွားတတ်တယ်ပေါ့။အဲ့တော့အဲ့ဒီလိုမဖြစ်ဘဲနဲ့ဓမ္မကိုတိတိမတ်မတ်ထားဖို့လိုအပ်တယ်ပေါ့။တရားပေါ်မှာယက်တီပြီးတော့ကိုယ်ဝယ်တာမျိုးဖြစ်တဲ့နေပေါ့။တန်ခါးကြီးကိုယ်ဝယ်တဲ့အခါမှာလေ။အဲ့တော့ဘာပဲဖြစ်ဖြစ်သာသနာတော်မှာကုသိုလ်ကောင်းမှုလုပ်မယ်ဆိုရင်အမြတ်တန်ခါးကိုရည်စူးပြီးတော့ကုသိုလ်ကောင်းမှုလုပ်တာအကောင်းဆုံးပဲပေါ့ဓမ္မကိုရည်စူးပြီးတော့ကုသိုလ်ကောင်းမှုလုပ်တာအကောင်းဆုံးပဲပုဂ္ဂိုလ်တူတယောက်တည်းကိုဥတီပြီးတော့ကုသိုလ်ကောင်းမှုလုပ်တာဟာဒီအန္တရာယ်ဖြစ်တတ်တယ်ပေါ့အန္တရာယ်များတယ်ပေါ့အန္တရာယ်များတယ်ဆိုတာခုနကဒီပုဂ္ဂိုလ်ဖောက်ပြန်သွားရင်ပုဂ္ဂိုလ်ဇွဲနဲ့ဖြစ်ပြီးကိုယ်လည်းဖောက်ပြန်တဲ့အစဉ်ရောက်ရောက်သွားတော့တယ်အဲ့ဒါကြောင့်မို့လို့ဓမ္မပေါ်မှာအခြေခံထားပြီးတော့ဓမ္မနဲ့တိုက်တာပြီးဒီပုဂ္ဂိုလ်ကောင်းတယ်မကောင်းဘူးဆိုတာကိုကြည့်ပြီးကုသိုလ်ကောင်းမှုရအောင်တန်ခံတရဏံဂစ္ဆာမိလုပ်တဲ့အခါမှာထေရဆရာကြီးတွေကဗာပြောလို့ဆိုရင်အပကနံပိကာရဏံဝိပုလဖလပတိလာဘကရဏိနာကိုလုပ်တဲ့ကုသိုလ်ကောင်းမှုတွေကနည်းနည်းလေးပဲလုပ်ရပေမဲ့လို့အကျိုးတွေအများကြီးကိုဖြစ်ပေါ်စေနိုင်တယ်ဆိုတော့ရှိဝဲချက်နဲ့တန်ခါဟာတကြောင်ကိုကိုးကွယ်လိုက်တာနည်းနည်းလေးရှိပေမဲ့လို့ကို့အတွက်အကျိုးတွေအများကြီးရသွားတယ်ဆိုတော့အတိညာနဲ့ဒီလိုလုပ်တဲ့နယ်လို့ဒီလိုပြောတာเนาะအဲ့ဒါကြောင့်မလို့တန်ခံတရဏံကိစ္ဆာမိဆိုတဲ့အခါမှာဥတီချက်ကအရိယတန်ခါတွေကိုဥတီထားအောင်ပဲထိုအရိယတန်ခါတွေရဲ့အကျင့်ကိုကျင့်နေတဲ့လက်ရှိသမုဒိတန်ခါတွေကိုအရိယတန်ခါတွေဒီကိုစားအနေထားမျိုးစိတ်တက်ကထားပြီးတော့အလှူတန်းလုပ်တဲ့အခါမှာလည်းပဲတန်ခါကိုယေရှုပြီးလှူတဲ့အလှူဟာပုဂ္ဂိုလ်လူဟုတ်ရဲ့လူနဲ့မတူဘူးတဲ့တန်ခါကိုယေရှုပြီးလှူတဲ့အလှူကအမတန်မောမြတ်တယ်ပုဂ္ဂိုလ်တူတယောက်ကိုကိုးကွယ်တယ်ဆိုရင်လည်းဓမ္မကိုအခြေခံပြီးတော့ကိုးကွယ်မှာပို့အဆင်ပြေတယ်အကယ်၍ဓမ္မကိုအခြေခံမဲ့နဲ့ပုဂ္ဂိုလ်ဆိုရယ်ကိုးကွယ်မိလို့ရှိရင်မကောင်းတာတွေဖြစ်တတ်တယ်ပေါ့ဒါကြောင့်မို့လို့မြတ်စွာဘုရားတောင်းပါပဲပုဂ္ဂိုလ်ကိုအာမကိုနဲ့ဓမ္မကိုအာကိုလို့ရှိရင်အနန္တကိုဟောခဲ့ဖူးတယ်နော်ဟေးဒါကြောင့်မလို့ကျူရယ်တမ်းပြီဆိုလို့ရှိရင်တန်ခါကိုအာယုံပြုပြီးတော့လှူနိုင်ဖို့ကြိုးစားရမယ်ထိုတန်ခါတွေရှိနေသည့်အတွက်ကြောင့်တို့ကုသိုလ်ကောင်းမှုတွေပြုပွင့်ရတယ်သစ္စာဘုရားရဲ့သာသနာတော်ကြီးအစဉ်ဆက်မပြတ်အောင်ထိမ့်သိမ့်လာတဲ့တန်ခါတွေရဲ့ခုံကိုအာယုံပြုပြီးတော့အဲ့ဒါလိုလှူခြင်းဖြင့်မိမိတို့ရဲ့တဏ္ဍာမှာကောင်းကျိုးချမ်းသာတွေအပြည့်အဝရနိုင်တယ်ဆိုတာမှန်ကန်တဲ့လမ်းစဉ်တရားကိုသိမြင်ဖို့လိုတယ်ဒါကြောင့်မို့အမှန်ကန်သိဖို့အတွက်တရားနာရမယ်စာပေဖတ်ရှုရမယ်မသိတာမေးမြန်းရမယ်မေးမြန်းပြီးလို့သိပြီဆိုရင်လက်တွေ့ကျင့်သုံးရမယ်အဲ့ဒါဟာကိုယ့်ရဲ့တကယ်အာဟုရအစစ်ဖြစ်ပါတယ်ဒါကြောင့်မို့အာဟုရအစစ်ဆိုတာကိုယ်တဏ္ဍမှာရှိတယ်ရသော်ဘုရားကဓမ္မဒီပါဘိက္ခဝေဝိဟရထဓမ္မတရဏဓမ္မကိုအာဟုကြတခြားကိုအာမကိုကြနဲ့ဆိုတာဒါကိုရွေပြီးတော့ဟောတာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့သည် မိမိတို့ရဲ့ဘဝလမ်းကြောင်းလျှောက်လှမ်းတဲ့အခါမှာကိုအားကိုးရမယ့်အတိုင်းဒါအားကိုးတိုက်တဲ့အရာတွေကဘာတွေလဲဆိုတာကိုသိရှိနားလည်ပြီးမှန်ကန်တဲ့လမ်းကြောင်းအတွင်းရေးချွေ၍ကိုယ်ပင်မှုကိုပြုနိုင်ကြပါစေကောင်းသတည်း